ဗင်နီဇွဲလားနိုင်ငံကိုအမေရိကန်နဲ့ဖိဖားနိုင်ငံတွေကလူသားချင်းစာနာမှုအကူအညီတင်ပို့မှုတွေကိုတားမြစ်ဖို့အတိအကျနေဆက်တစ်ခုကိုစစ်သားတွေကပိတ်ဆို့တားမြစ်လိုက်ပါတယ်။ဗင်နီဇွဲလားနဲ့ကိုလံဘီယာနိုင်ငံကြားနေဆက်တာအလယ်မှာကြီးမားတဲ့လေမုန်ရောင်ရေတင်ကားစင်းနဲ့အကြံအကုန်တက်တာကြီးနှလုံးကိုချပြီးပိတ်ဆို့ထားလိုက်လို့ကင်းနဲ့ဆောင်ချက်နေတဲ့လက်နက်ကင်တပ်ဖွဲ့တွေကလည်းနေဆက်ချက်ကူဖို့ကြိုးပမ်းနေပြီးကိုလက်ပြန်ခိုင်းနေပါတယ်။စာစာနဲ့စေဝါပါဝင်ဗင်နီဇွဲလားနိုင်ငံကိုဒေါ်လာ30အကူအညီပေးဖို့အမေရိကန်ကအကြံပြုထားတာပါ။ဒါမှလည်းဗင်နီဇွဲလားနိုင်ငံကတရားစတိုက်တီမဟုတ်တယ်လို့ကွန်ဂျီကိုလက်ခံလိုက်ရင်အမေရိကန်ကကြီးကျော်ဖို့လမ်းပွင့်ပေးလို့ဖြစ်မယ်ဆိုပြီးတမန်နီကိုလတ်စ်မာရီယိုကအကူအညီမျိုးကိုပေးချထားပါတယ်။ဒီနိုင်ငံရဲ့ဝင်ငွေပေါ်မှာအထူးအားထားနေရတဲ့ဗင်နီဇွဲလားနိုင်ငံစီးပွားရေးဟာကမ္ဘာတစ်ဝန်းနောင်စားစည်းစိချက်ဆင်းမှုတွေအချင်းချင်းချက်ဆမှုတွေနဲ့ဆိုရှယ်လက်မှုဝါဒတွေကြောင့်ချက်ဆင်းမှုတွေနဲ့ကြုံနေရတာပါ။အစအစနောင်စားစည်းနဲ့အခြေခံလူသုံးကုန်တွေရှာပါနေပြီးထိမနိုင်သိမနိုင်ငွေကြေးဖုံးဖုံးကျန်တာကြုံနေရတဲ့အတွက်တန်းနဲ့ချီတဲ့ဗင်နီဇွဲလားနိုင်ငံသားတွေကလည်းအင်းကြီးကိုလံဘီယာနိုင်ငံကိုထောက်ခံနေကြပါတယ်။တမန်မာရူဆိုကလည်းယာယီသမရဖြစ်ချင်ညာထားတဲ့တိုက်ခံကောင်းဆောင်အမျိုးသားလွတ်တော်ဥက္ကဋ္ဌမန်ကွာရိုတို့ကြောင့်နိုင်ငံရေးရည်ရွယ်မှုမရနိုင်တဲ့ဖြစ်နေချိန်မှာပဲလူသားရေးစံနာမှုကူညီကိုတားမြစ်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်၊ကနေဒါနဲ့ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတော်များပါဝင်နိုင်ငံပေါင်း40ကျော်ကတော့ပြည်ရဲ့သမရယူကောက်ပွဲဟာတူရောင်းတာဖြစ်တဲ့ကြောင့်ယာယီသမရဖြစ်တောင်းယူဖို့ကြေညာထားတဲ့အသက်ခံကောင်းဆောင်ကိုထောက်ခံဖို့ပေးထားကြပါတယ်။